ချမ်းပြည်နယ်အတွင်းမှာဆန်းလန်းနှက်ကင်တက်နေတဲ့ကြားဖြစ်ပေါ်တဲ့တိုက်ပွဲဟာချမ်းပြည်နယ်မြောက်ပိုင်းချောင်မဲတီဘောစတဲ့ဒေသတွေသာမကတောင်ပိုင်းဒေသရက်ဆောင်တဲ့ပင်လုံဘက်အထိပါကျပြန့်လာနေပါတယ်။ဒီတိုက်ပွဲတွေမှာတခြားတိုင်းသားလက်နက်ကိုင်အဖွဲ့တွေပါဝင်ပတ်သက်တာရှိသလိုပြည်ပရဲ့ပါဝင်ပတ်သက်မှုလည်းရှိတယ်လို့ဝေဖန်သူတွေရှိပါတယ်။ဒီပခါတွေရဲ့အကျိုးဆက်ဟာဘလောက်ထိတက်ရောက်မှုရှိနိုင်ပါသလဲ။ရန်ကုန်ကဖေးပို့လာတဲ့သတင်းကိုကိုသားညုံကပြောပြပေးမှာဖြစ်ပါတယ်ဗျာ။
ရှမ်းပြည်ဒုတိယပါတီ SSPP SSC မြောက်ပိုင်းနဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS SSC တောင်ပိုင်းတပ်တွေဟာ2015ခုနှစ်လောက်ကစပြီးတော့တိုက်ပွဲတွေဖြစ်ခဲ့ကြတာပါဒီနှစ်အတွင်းမှာတော့ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲတီဘောဘက်တွေမှာတိုက်ပွဲတွေဖြစ်ခဲ့ရတာကနေရက်ဆောင်တဲ့ပင်လုံဒေသတွေအထိပါတိုက်ပွဲတွေကကျေပြန့်လာခဲ့ပါတယ်ရှမ်းပြည်တပ်မတော် SSC တောင်ပိုင်းနဲ့မြောက်ပိုင်းဟာတချိန်ကနှစ်ဖွဲ့ပူးပေါင်းမှုဆွေးနွေးတာတွေရှိခဲ့ပြီးတော့လက်ရှိတိုက်ပွဲတွေဖြစ်နေတဲ့အပေါ်မှာတော့ PPST ခေါ်တဲ့ညီငယ်ရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ရဲ့အကြံပေးဥက္ကဋ္ဌဆိုင်ကအခုလိုပြောပါတယ
်။နိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့မဖြေရှင်းမဲနဲ့စီးရေးနည်းနဲ့ဖြေရှင်းဖို့လုပ်ခဲ့တဲ့အကြောင်းကြောင့်ဖြစ်လာတာပဲပေါ့။ဘယ်သူကဘာအပြစ်ရှိတယ်ဘယ်သူကဘယ်လိုအားနေတယ်ဆိုတာမပြောချင်သေးဘူးပေါ့။အားနေတာကအလုံးအားနေတာပေါ့။ဟုတ်လား။ဒီအားနေတာကဒီအမဲ့ထွင်းရမယ်ကိစ္စကိုတခါလေဆောက်နဲ့လာထွင်းကြ
PPST ဟာ NCA အပြည့်ရဲ့စာချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့စစ်ဘွဲ့စုဖွဲ့ထားတာဖြစ်ပါတယ်။ပို့အမျိုးသားလူမျိုးရေးအဖွဲ့ချုပ် PNLO ရဲ့နာယကဘူမီခေါ်ဥက္ကာကတော့ရှမ်းတပ်ဖွဲ့နှစ်ဖွဲ့ကြားဖြည့်ရှင်းမရတဲ့အချက်ပေါ်မှာသူ့မြင်ခုလိုပြောပါတယ
်။သူတပြင်းတော့ခြေညာချက်ကတော့နေနေပါပဲ။ညီလို့မရတာ။ရှမ်းမြောက်ကပြောတာကတောင်ပိုင်းမှာပြန်နေတာ။ပြန်နေပြီးကျွန်တော်တို့ဆွေးနွေးပါမယ်။အဲဒီရှမ်းတောင်ကပြောတာရပ်ပဲအရကိုပဲနေရာယူထားပြီးတော့ဒီရှိအတိုင်းပေါ့ကျွန်တော်ရအောင်ဆိုတော့ဒီဆွေးနွေးကျင်လာတော့နှစ်ဖက်သလုံးပဲဒါပေမဲ့အဲ့ဒီစီကံတမချက်ကမတူတဲ့ခါကျတော့ဒီတကားဆက်ဖြစ်လာတယ်။မြောက်ဖက်မှာကတော့သူကတပေါင်းစုရှိတယ်အင်အားရှိတဲ့ခါကျတော့မြောက်ဖက်ကနေပြီးတော့တဖြည်းဖြည်းအလုံးရင်းတုံးပြီးတော့တဖြည်းဖြည်းတုံးထုတ်လာတော့ဟိုဘုံမျိုးနဲ့လည်းရှိရောက်လာတဲ့သဘောရှိတာပေါ့လေ
။ RCSS ရှမ်းတောင်ပိုင်းတပ်ဖွဲ့ဟာပြီးခဲ့တဲ့ကာလတွေကရှမ်းပြည်နယ်မြောက်ပိုင်းဒေသမှာTNL ခေါ်တန်းပလောင်လက်နက်ကင်ဖွဲ့နဲ့တိုက်ခိုက်မှုတွေရှိခဲ့ပါတယ်။လက်ရှိဖြစ်နေတဲ့တိုက်ပွဲတွေမှာ SSPP နဲ့ TNL ပူးပေါင်းပြီးတော့ RCSS ကိုတိုက်ခိုက်မှုတွေလည်းရှိနေပါတယ်။ SSPP နဲ့ TNL ဟာတရုတ်မြန်မာနယ်စပ်ခြေဆိုင်တိုင်းဒေသလက်နက်ကင်ဖွဲ့ခုနှစ်ဖွဲ့နဲ့ဖွဲ့စည်းထားတဲ့မဟာမိတ်အဖွဲ့မှလည်းပါဝင်နေတာပါ။ဒီတပ်ပေါင်းစုဖွဲ့ဝင်တွေဟာတရုတ်နိုင်ငံနဲ့ညီကတဲ့ဆက်ဆံရေးရှိနေရာကြောင်းရှမ်းပြည်နယ်တွင်ပြည်ပခါတွေမှာတရုတ်နိုင်ငံရဲ့ပါဝင်ပတ်သက်မှုရှိနိုင်တဲ့အကြောင်းသုံးသပ်မှုတွေလည်းရှိပါတယ်။ဒီလိုအချက်တွေကြောင့်နိုင်ငံရေးလိလသုံးသက်သူဆိုင်းထွန်းအောင်လင်ကလက်ရှိရှမ်းပြည်နယ်တွင်ဖြစ်နေတဲ့တိုက်ပွဲတွေပေါ်မှာအခုလိုသုံးသပ်ပါတယ
်ပထမတစ်ခုကတော့တရုတ်ရဲ့ဟိုစီမံကိန်းလုံခြုံရေးပေါ့နော် private security ခေါ်တာပေါ့အဲ့ဒီဟာလက်မြေချဲ့တာရဲ့ဟိုနောက်တစ်ခုကျတော့ဖော်တိုင်းလို့တို့ကဒီကာလမှာတစ်ခုခုကြံ့အောင်လုပ်ကြတယ်အဲ့တော့ခင်ဗျားလက်မြေကြံ့လားပေါ့လေဟိုမှာ NUG တွေပါခြင်းမပါခြင်းစောက်ကစတဲ့ပါခြင်းမပါခြင်းလည်းမဆိုင်နောက်ဆုံးကျောင်းရနေရတဲ့စကားပြောနေတဲ့ညီမကြမျိုးရှိပုံပေါ်တယ်။နေနေစိုးမိုးရနေနေထိတ်ချုပ်ရေးကိုလုံးကြတဲ့တဘောလို့တော့မြင်ရတာပေါ့နော်
။လက်ရှိမြန်မာနိုင်ငံရဲ့နိုင်ငံအပြောင်းလဲမှာအနောက်နိုင်ငံတွေရဲ့ပေါဝင်ပတ်သက်လာမှုကိုတိကျသတိထားစောင့်ကြည့်နေတယ်လို့လည်းနိုင်ငံရေးလာသူတွေကယူဆပါတယ်။ဒီလိုအခြေအနေမျိုးမှာရှမ်းပြည်နယ်ကပြည်ဥက္ကဋ္ဌပေါ်မှာတိကျနိုင်ငံရဲ့ပေါင်းမှုရှိနေတယ်ဆိုရင်ဖြစ်ပေါ်လာမယ့်အလားအလာကိုဥက္ကဋ္ဌဆိုင်ကခုလိုပြောပါတယ
်။အခုကျွန်တော်တို့ဖြစ်နေတဲ့ကိစ္စကဟိုအခုယူကရိန်းလိုမှဖြစ်နေတယ်ဒါနဲ့နှိုင်းလို့တောင်ရတယ်လို့ပြောလို့ရတော့ပေါ့ဗျာနော်သို့တော်လည်းပဲဟိုဒေသကြီးသူကတူတာမဟုတ်ပဲနဲ့သူကဆွဲဝိုက်ပြီးမှတူတဲ့သဘောမျိုးရှိတာပေါ့ဗျာအဲဟိုဘက်မှာတော့ဒီအနောက်အုပ်စုတို့ဘာလို့ကပါဝင်နေပေမဲ့ကျွန်တော်တို့ဘက်မှာတော့အနောက်အုပ်စုဘက်ကပါဝင်တော့ဟိုကျွန်တော်တို့ကကိုလက်စုလက်ကံဘာမှကျွန်တော်ပြောလို့မရဘူး
ဒီလိုမျိုးပြိပခါတွေမြင့်တက်လာတာကိုမဖြေရှင်းနိုင်ရင်ပြောင်စုတည်တဲ့အခိုင်အမာရေးကိုပါထိခိုက်ပွဲရှိတဲ့အကြောင်းလည်းသုံးသပ်ထားကြပါရစေရှမ်းပြည်နယ်တွင်တိုင်းရင်းသားလက်နက်ကင်ချင်းတိုက်ပွဲကြောင့်ထောင်နဲ့ချီတဲ့ပြည်သူတွေနေရာဆွန့်ခွာတိမ်းရှောင်နေရတယ်လို့မြန်မာနိုင်ငံအနှံ့မှာလည်းစစ်ကောင်စီတပ်တွေနဲ့တိုင်းရင်းသားလက်နက်ကင်တပ်တွေပြည်သူ့ကော်မတီတပ်တွေကြားမှာတိုက်ပွဲတွေပြင်းထန်နေပြီးအရသာတွေထိခိုက်သေးဆုံးတာကြီးရွာတွေမိလောင်တာအိုးရင်ဆွန့်ခွာထွက်ပြေးနေရတာတွေရှိနေပါတယ်ဒီလိုတိုင်းပြည်နှံတိုက်ခိုက်မှုတွေမြင့်တက်လာနေမှုအပေါ်မှာတော့ PPST ခေါ်ညီနေရေးလုံငန်းစဉ်ဦးဆောင်ဖွဲ့က SCA စာချုပ်ပါအတိုင်းရပ်သားပြည်သူတွေကိုအကောက်အွယ်ပေးရစွာပြောင်းလဲချက်ကိုလိုက်နာကြဖို့လက်နက်ကင်ပြည်ပခါမှာပုံဝင်သူအားလုံးကိုတိုက်တွန်းထားပါရခင်ဗျာ